2024ခုနှစ်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိခဲ့သူတွေအဖြစ်အမေရိကန်စီးပွားရေးပညာရှင်3ဦးကိုဒီကနေ့တနင်္လာနေ့မှာနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ် MIT လို့နာမည်ကျော်ကြားတဲ့မဆာဂျူးဆက
် Simon Johnson MIT Cambridge USA and James Robinson University of Chicago
MND လို့နာမည်ကျော်ကြားတဲ့ Massachusetts ဤပညာတက္ကသိုလ်ကအမေရိကန်ဗမာခရဖြစ်တဲ့ Darren AC Moglu နဲ့ Simon Johnson Chicago တက္ကသိုလ်ကဗမာခ James Robinson တို့ကိုဒီနေ့အတွက်စီးပွားရေးပညာရပ်ဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ်ရွေးချယ်လိုက်ကြောင်းဆွီဒင်နိုင်ငံ Stockholm မြို့ကအခမ်းအနားမှာကြေညာလိုက်တာပါနိုင်ငံတွေကြားထဲမှာချမ်းသာကြွားဝမှုတရားဝါပြောမှုခွာခြားချက်တွေကိုနားလည်နိုင်ဖို့သူတို့သုံးဦးဟာစာတမ်းပြုစုရေးသားခဲ့သူတွေဖြစ်တယ်လို့ဆွီဒင်နိုင်ငံ Stockholm ခြေဆိုင် Nobel ဆုရွေးချယ်ရေးကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတကာနိုင်ငံရဲ့တရားဝါပြောရေးအတွက်လူမှုအဖွဲ့အစည်းတွေရဲ့အရေးပါမှုကိုသူတို့ဖော်ထုတ်နိုင်ခဲ့တဲ့အပြင်တရားဥပဒေစိုးမိုးမှုနဲ့ပါပြီးတော့အများပြည်သူပေါ်အမျက်ထုတ်တဲ့အဖွဲ့အစည်းတွေရှိနေတဲ့အတွက်နိုင်ငံတကာနိုင်ငံရဲ့တိုးတက်မှုကိုဆွေးယုတ်စေတဲ့အကြောင်းရှင်းရှင်းလင်းလင်းတင်ပြနိုင်ခဲ့သူတွေအဖြစ်သူတို့သုံးဦးကို Nobel ဆုရွေးချယ်ရေးအဖွဲ့ကဂုဏ်ပြုခဲ့တာဖြစ်ပါတယ်။မနေ့ကစီးပွားရေးပညာရပ်ဆိုင်ရာနိုဘယ်ဆုရရှိခဲ့သူကလည်းအမေရိကန်ဟာဗတ်တက္ကသိုလ်ကအမျိုးသမီးပါမောက်ခကလောဒီယာဂိုတီဖြစ်ပါတယ်။ကမ္ဘာတဝန်းရှိနေတဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်အလုပ်လုပ်ကင်ဖို့အခွင့်အလမ်းနည်းရတဲ့အကြောင်းရင်းနဲ့အမျိုးသမီးတွေအတွက်လောကလာစာဘာကြောင့်နည်းပါးရတယ်လဲဆိုတာကိုကလောဒီယာဂိုတီကပြည်သူ့နာပြုစုရေးသားနိုင်ခဲ့တဲ့အတွက်ကြောင့်နိုဘယ်ဆုချီးမြှင့်ခဲ့တာပါ။သူကဆိုရင်နိုဘယ်စီးပွားရေးဆုရှင်63ဦးထဲကတတိယမြောက်အမျိုးသမီးဖြစ်ပါတယ်။ဒီကရဲဒရင်ပတ်ထဲမှာဆေးယူပဗေဒဓာတုဗေဒစာပေနဲ့ငင်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုကြေညာခဲ့ပြီးဖြစ်ပါတယ်။နိုဘယ်ဆုရှင်တွေကိုနှစ်စဉ်သတ်မှတ်ထားတဲ့ဒီဇင်ဘာလ10ရက်နေ့မှာအခမ်းအနားနဲ့ဆွီဒင်နိုင်ငံမှာပေးအပ်ချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ။